အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီမှာပြည်နယ်တည်တည်ကကျောင်းသူကျောင်းသားတွေအပါအဝင်လူပေါင်းပေါင်းနဲ့ချီဆွေးပြီးမနစ်စနေနေ့ကတနက်ကန်အကြံဖက်မှုကိုဆန့်ကျင်ဆန္ဒပြခဲ့ကြပါတယ်။ကျွန်ုပ်တို့အသက်တွေအတွက်ချီတက်ကြစို့ဆိုတဲ့ကြွေးကြော်သံနဲ့မူလာတန်းကနေအထက်တန်းထိကျောင်းသူကျောင်းသားတွေဦးဆောင်တဲ့ဝါရှင်တန်ဒီစီဆန္ဒပြပွဲကြီးမှာကမ္ဘာကျော်အမှုပညာရှင်တွေကလည်းပါဝင်အားဖြည့်ခဲ့ကြပါတယ်။တနက်ဆန့်ကျင်ရေးကျောင်းသားတွေရဲ့ဆန္ဒပြပွဲကြီးစီကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့မတ်အင်ဂျင်နိုင်ကအကြောင်းဆုံးပြောပြမှာပါရှင်။
အမေရိကန်ကကျောင်းတွေမှာတနက်တစ်ခက်တက်ဖြတ်မှုတွေနောက်ထပ်မဖြစ်ပေါ်အောင်တနက်ကင်ဆောင်ခွင့်တင်းတင်းကြပ်ကြပ်ထိန်းချုပ်တဲ့ဥပဒေပြဋ္ဌာန်းဖို့သမ္မတအင်ဖြူရော်နဲ့လွှတ်တော်ရှိရာဝါရှင်တန်ဒီစီမြို့တော်မှာကျောင်းသူကျောင်းသားတွေစုဝေးဆန္ဒပြခဲ့ကြတာပါ။ဆယ်စုနှစ်တည်းအတွင်းအမေရိကန်နိုင်ငံမှာအခုလိုငယ်ရွယ်တဲ့ကျောင်းသူကျောင်းသားတွေဦးဆောင်တဲ့တနက်ဆန့်ကျင်ရေးလူထုဆန္ဒပြပွဲမျိုးပထမဆုံးအကြိမ်လို့ပြောရမှာပါ။အနေနဲ့အရင်ရက်ကလာကြတဲ့ကျောင်းသူကျောင်းသားတွေတဲ့မေရီလန်းပြည်နယ်အထက်တန်းကျောင်းကမြန်မာနယ်ပွားစစ်တန်းကျောင်းသူနီကိုလည်းပါဝင်ပါတယ်။တနက်ကိုအလွယ်တကူကန်ဆောင်ခွင့်ရှိတာကြောင့်သူတို့ကျောင်းတွေမှာဘယ်တော့များတနက်ပြစ်ခတ်မှုဖြစ်မလဲဆိုတာကိုအမြဲစိုးရိမ်ပူပန်နေရကြောင်းနီကိုက VOA ကိုပြောပါတယ
်။အမြဲတမ်းစိုးရိမ်ရတယ်။ငယ်ချင်းတွေနဲ့ဆိုရင်အမြဲတမ်းစကားပြောပြီးတော့သူကလည်းတနက်ဖြစ်တဲ့ဆိုရှင်ဘယ်လိုမျိုးထွက်ပြရမလဲဆိုပြီးတော့အဲ့လိုမျိုးအရင်တနာစရာကောင်းတဲ့အဲ့လိုမျိုးလူတွေတနက်နဲ့တွေ့ရတာတွေ့ရလို့ရှင့်အစအလုံးမျိုးပြန်ဖြစ်အောင်လို့လုပ်လို့ရတော့လုပ်ရတာပေါ့
March for our lives ကျွန်ုပ်တို့အသက်တွေအတွက်ချီတက်ကြစို့ဆိုရဲဆန္ဒပြချီတက်ပွဲကြီးကို Florida ပြည်နယ် Parkland မြို့ကအထက်တန်းကျောင်းသူကျောင်းသားတွေဥဆောင်စီစဉ်ခဲ့တာပါသူတို့မျိုးက Marjorie Stoneman Douglas အထက်တန်းကျောင်းမှာမကြသေးခင်ကကျောင်းသားတဦးရဲ့တနက်နဲ့ပြစ်ခတ်မှုကြောင့်လူပေါင်း18ဦးအသက်ဆုံးရှုံးခဲ့ရတဲ့ဝမ်းနည်းချေကွဲပွဲဖြစ်ရကြောင်းသူတို့ဘဝတွေလည်းပြောင်းလဲခဲ့ကြောင်းအဲ့ဒီပြစ်ခတ်မှုမှာအသက်မတည်ဘဲလွတ်မြောက်လာခဲ့တဲ့အထက်တန်းကျောင်းသူ Emma Gonzalez ကဟောပြောပွဲစဉ်မြင့်မှာအခုလိုပြောသွားပါတယ
်6 minutes and about 20 seconds and a little over 6 minutes 17 of our friends were taken from us
6 minutes စက္ကန့်20ပိုင်းလောက်သာပြောရမယ်ဆိုရင်6 minutes လောက်အတွင်းကျမတို့ကျောင်းနေပဲတငယ်ချင်း18ယောက်ရဲ့အသက်တွေဆုံးရှုံးခဲ့ရပြီးတခြားတငယ်ချင်း15ယောက်လည်းဒဏ်ရာရခဲ့ကြပါတယ်ဒီဖြစ်ကြောင်ဒေါက်ကလပ်ရက်ကွက်မှာနေထိုင်သူအလုံးအတွက်အမြဲတမ်းထိတ်လန့်နေစေခဲ့ပါတယ်။ဆင်းရဲပေါ်မှာသူ့ရဲ့ဝမ်းနည်းချေကွဲပွဲပြောဆိုခဲ့တဲ့မိကုန်းကိုနားထောင်နေတဲ့တောင်းနဲ့ချီတဲ့ပရိသတ်တွေရဲ့မျက်နှာတွေမှာလည်းဝမ်းနည်းချေကွဲနေကြပြီးတဲ့နောက်တနက်ကင်ဆောင်မှုကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ပေးဖို့လည်းကြွေးကြော်ခဲ့ကြပါတယ်။အလားတူအမေရိကန်မှာအသားရောင်ခွဲခြားမှုကိုဥဆောင်ဆန့်ကျင်ဆန္ဒပြခဲ့တဲ့အတွက်လှုပ်ကြံခံခဲ့ရတဲ့လူခွင့်ရေးလှုပ်ရှားမှုကောင်းဆောင်မာတင်လူသာကင်းရဲ့မြေဖြစ်သူမူလာရန်ကျောင်းသူလေးကလည်းဒီကနေ့ခေတ်မှာတနက်မဲ့ကဘာကြီးဖြစ်တင်ပါပြီလို့ပြောသွားပါတယ်။ကျမတို့တွေဟာအလုံးအင်မတန်ကောင်းမွန်တဲ့မျိုးဆက်တွေဖြစ်လာရမယ်ဆိုတာပါပဲလို့မာတင်လူသာကင်းရဲ့မြေမလေးကပြောသွားတာပါ။အခုလိုတနက်ကင်ဆောင်မှုနဲ့ပတ်သက်လို့ပြက်ပြက်သားသားဆန့်ကျင်တဲ့ဒီကနေ့ခေတ်လူငယ်ကျောင်းသားတွေကိုနာမည်ကြီးရုပ်သံတင်ဆက်သူ Oprah Winfrey ကအနာဂတ်ရဲ့သူရဲကောင်းတွေအဖြစ်တင်စားခေါ်ဝေါ်ခဲ့ပါတယ်။အမေရိကန်သမ္မတကစပြီးလွှတ်တော်အမတ်တွေပါဝင်ဩစာအရှိန်ဝါကြီးမားတဲ့ American Rifle အသင်းအစုံတနက်ကင်ဆောင်ခွင့်ကန့်တရေးအတွက်အချိန်တန်ပြီးဖြစ်ကြောင်း March for Our Lives ဆန္ဒပြပွဲဦးဆောင်တဲ့ကျောင်းသူကျောင်းသားတွေကလည်းတိုက်တွန်းခဲ့ကြပါတယ်။တနက်ကင်ဆောင်ခွင့်ကန့်တထိန်ချုပ်ဖို့တောင်းဆိုတဲ့လှုပ်ရှားမှုကိုနာမည်ကျော်အမှုပညာရှင်အတော်များများကငွေအားလူအားနဲ့ပါပံ့ပိုးကူညီခဲ့ကြပါတယ်။Oprah Winfrey နဲ့အတူနာမည်ကျော်ဟောလိဝုဒ်ရုပ်ရှင်မင်းသားကြီး George Clooney အပါအဝင်နာမည်ကျော်ရုပ်ရှင်ဒါရိုက်တာ Steven Spielberg နဲ့ Hollywood ရုပ်ရှင်ထုတ်လုပ်သူ Jeffrey Katzenberg တို့အားလုံးရဲ့စုစုပေါင်းလှူဒန်းငွေဟာဒေါ်လာ2တန်းရှိပါတယ်။မနေ့စနေနေ့က Washington DC မှာကျင်းပတဲ့ကျောင်းသားတုချီတက်ပွဲကိုတော့နာမည်ကျော်အဆိုတော်ကြီးဖြစ်တဲ့ Miley Cyrus နဲ့ Ariana Grande နာမည်ကျော်ရုပ်ရှင်မင်းသမီးတွေပြဆက်အမှုပညာရှင်တွေကလည်းပါဝင်အားပေးတည်ဆူဖျော်ပြခဲ့ကြပါရဲ့ရှင်။